န်တိခုနစက်ပြီလို့နေဓမ္မဝါစာပြည့်စက်နေ2017စူလိုင်လ15ရက်စတိုင်းလို့မလို့ရရင်ကြောင်းလိုက်ပြင်စင်ကျမပြုလိုက်စကရေနာဥပယေယံဒီအလုဒ္ဒကာလန္ဒကာဥစ္စာထညဉ့်ကြဲဤဟုဘန္ဒအမှတ်ရဲ့ခြေကပြညာဥစ္စာထာနာဘန္ဒတဲ့နဲ့အတုဒ္ဒယကမယံကာတော်အေအေငယ်တက်တန်းကျောင်းအုပ်ကြီးမိသားမိသားစုဤကျမ်းကြချင်းပြုအတုတော်မင်္ဂလာခန္ဓာအလုံးမောရတာတရားဒီနေ့ယဟန်ခံရဲ့ရှင်ပြုခြင်းဆိုသာသနာတော်တွင်မှဝင်ရောက်ပြီးသာသနာတော်ကိုထမ်းဆောင်ရမျိုးကောင်းသားတွေအတွက်သင်္ကန်းတစ်ပိတ်ပြိတ္တာလူတိုင်းဒီခန္ဓာပါတဲ့ဝိจิตတာပုံကြခံသံဃာတော်ရှင်ရဲ့တည်ကိုပြိတ္တိတ်ဒီလိုမင်္ဂလာဆန္ဒတစ်ခုစီမံဆောင်ရွက်ကြတဲ့ဒီထက်ပဲကျမ်းခန့်လေဆိုတဲ့အတိတ်ရဲ့အနှစ်သာရပိုင်းကပြရှိဖို့တဝက်ဘုရားမြတ်စွာပွင့်ပေါ်လာတဲ့အခါမှာပထမဆုံးယဟန်ဖြစ်ကိုရရှိတာအလုံးသိတဲ့ရှင်ကွန်တေယပစ္စဝတိ၅ဦးတဲ့ရှင်ကုန်တယ်ပထမဆုံးဉာဏ်ဖြစ်တယ်။ဒါပေမဲ့ဆက်ကြရာနာပြီးတဲ့အခါမဒုရဏဗန္ဒီဘဂဝတောတန်တိကိပပိစံလဘေယဥပ္ပတ္တံ။တခေနှုန်းကဘုရားလောင်းတောထွက်တော်လိုက်လာတဲ့ပပိစံလို့ခေါ်ရပြီပဲ။ဘုရားမြတ်စွာရဲ့ဤတာဝကပပိစံဟောဘူး။သူတော်စင်ဘဝပြောင်းလာတာဖြစ်တယ်။သစ္စာပရားနဲ့တွေ့လို့သစ္စာတရားနာလို့ဓမ္မစက္ကုလို့ဆိုတဲ့သောတာပန်သောတာပတိမဉ္စရတဲ့အခါကျတော့လဘေးရဟန်းဗန္ဒီဘဂဝတောတန်တိကိသစ္စာပရားရဲ့အခန်းမှာဘုရားတပည့်ပပိစ္ဆာဆိုတဲ့ရှင်သာမဏေအဖြစ်လဘေးရဟန်းဥပတံပတံရှင်သာမဏေရဲ့အဆင့်မြင့်ပြီးတော့သီလကိုတိုးမြင့်ပြီးတော့ကျင့်တဲ့ဆင်းရဲဆိုတော့ဥပါဒံကဉာဏ်ဖြစ်ဒီနှခုကိုကြာရရဲ့တောင်းလျှောက်ထားတာနော်ရှင်ကုန်တဉ္စအဲ့လိုပပိစ္စဆိုတဲ့ရှင်သာမဏေဖြစ်တဲ့ဥပါဒံပရဆိုတဲ့မြင့်မြတ်တဲ့ဉာဏ်ပင်စေဖြစ်ကိုရှားတင်ပါလေအဲ့ဒါလို့ကြာပြရစေအားလို့တောင်းပန်နေတဲ့ခါမှာမြတ်စွာဘုရားကဉာဏ်ခံပေးလိုက်တာဘယ်လိုဉာဏ်ခံပေးဖြစ်အေဟိဘိက္ခုဒီစကားလုံးနဲ့ယံခံပေးလိုက်အေဟိဘိက္ခုစေတယံသာသနာပေါ်မှာဝင်လာတဲ့ဝေကန်းလောက်တာပေါ့ဘောအေဟိဘိက္ခုလာခဲ့ပက္ခတောဓမ္မောငါဟောထားတဲ့တရားမှန်မှန်ကန်ကန်ဟောထားတာဖြစ်လမ်းစဉ်တစ်ခုကပါရင်းနေတယ်ဆိုလို့ရှိရင်အလုံးပဲဖြစ်တယ်သစ္စာဗျာကသူဟောတဲ့တရားလုံးဝမှန်ကန်တယ်ဆိုတာခုခေတ်စကားနဲ့ပြောမယ်ဆိုခရန်တီပေးလိုက်တာเนาะတက္ခတော်ဓမ္မောဒါဟောတဲ့တရားကဘယ်မှမရှိဘူးဒါကသာသနာပေါင်းဝင်လာလို့အတက်ဖို့ဗျာပြောလွဲတယ်ဘာမှမရှိဘူးငါဟောထားတဲ့တရားမှန်ကန်ဟောတယ်ဒါကြောင့်သာသနာပေါင်းဝင်လာခဲ့ဆိုဒီစကားလုံးနောက်ဆက်ပြီးတော့ပြောတာပါလို့တာဝန်ပေးတယ်စရဓမ္မစရိယံတမ္မာဒုက္ခနာအန္တကိရိယာယတမ္မာဆိုတာမှန်ကန်တဲ့အလီလန်းနဲ့ဒုက္ခနာအန္တကိရိယာဒုက္ခအဆုံးသတ်ဖို့ဒုက္ခဆိုဘာပြောတာလဲဆိုခန္ဓာ၅ပါးကိုပြောတာခန္ဓာ၅ပါးတန်ခိတ်ပေနပစ္စုပန်နဲ့ခန္ဓာဤဒုက္ခခန္ဓာ၅ပါးကဒုက္ခအဲ့ဒီဒုက္ခကိုအဆုံးသတ်ဖို့အတွက်ဓမ္မစရိယဆိုရင်တကယ်ရှိပါအကျင့်ကျင့်ပါဒါကလမ်းစဉ်နဲ့ရည်ရွယ်ချက်ရသဖြာပေးတာ သာသနာ့ဘောင်ဝင်နေဆိုတာဘာရည်ရွယ်ချက်နဲ့ဝင်ရတာတော့ဒုက္ခတအန္တကရိယာဒုက္ခအဆုံးသတ်ဖို့ဒီဒုက္ခတွေမဆုံးနိုင်တဲ့ဒုက္ခလူတွေကဘယ်လိုပဲဒုက္ခလို့ထင်နေနေမဆုံးနိုင်တဲ့ဒုက္ခတွေဘာလို့လဲတော့ဆိုတော့ကြားလာတဲ့ဘဝတစ်ချိန်လေးအိုးလာတယ်၊နာတယ်၊နောက်ဆုံးသေးရတယ်။နောက်ဖယ်အဆင်ပြေတဲ့ဘဝကြီးပဲဖြစ်ဖြစ်။ပူခြင်းနာခြင်း၊သိခြင်းဆိုတာဘူးမှကြော်ပါလို့မရဘူး။ဒါဒုက္ခကြီးပဲလို့ပြောတာနော်။အဲ့ဒီဒုက္ခကကိုယ်အဆုံးသတ်ချင်လို့ရတာလို့မရဘူး။ဒီဘဝကအိုးနာပြီးသေသွားမယ်။နောက်ထပ်ပြန်မွေးဦးမှာပဲ။မွေးလာရင်လည်းဒီပုံစံတိုင်းနဲ့သွားမှာပဲ။တဖြည်းဖြည်းအိုးလာမယ်၊အိုးပြီးနာမယ်၊နာပြီးသေတယ်။ဟုတ်ရချင်လို့ရမှာဆိုမရဘူးဘဝကပြောင်းတော့မှာရလို့မရဒီဖြစ်စဉ်ကြီးတစ်ခုရတတ်ဖြစ်ချင်မရဘူးဆုံးသတ်ချင်မရဘူးအဲ့ဒီအဆုံးသတ်ချင်လို့ရှိရင်ဓမ္မစရိယဆိုရင်ရတော်ချင်းချင်းအဲ့ဒါမကျင့်မဲနဲ့အဆုံးသတ်နိုင်လို့ရှိတယ်အကြောင်းတရားတွေကိုဖယ်ရှားနိုင်ဖို့အတွက်ဓမ္မစရိယဆိုချင်းချင်းဓမ္မစရိယဆိုဘာလို့လဲသီလသမာဓိပညာသီလတမာတိပညာဆိုတာပါလဲလို့ဆိုရင်မဂ္ဂင်ဖြစ်ပါအကျင့်တရားအဲ့ဒါကိုကျင့်တော့ယဟန်ဘုရားရောက်တယ်ဆိုတာဒါကျင့်မှုရောက်ဒီလူတွေရှင်ကုန်မြတ်ကိုယဟန်ခံပေးတဲ့အခါမြတ်စွာဘုရားရဲ့စကားအတ္တနဲ့တူတောင်းပြည့်စုံနော်ပြည့်စုံအိဟိဘိခုလာခဲ့ဆိုအတိမတ်ပြုတ်လိုက်တာသာသနာတော်ထဲမှာရောက်လာအတိမတ်ပြုတ်လိုက်ဖိတ်ခေါ်လိုက်တော့တခါတော်ဓမ္မောဂရန်တီပေးလိုက်စရဗျမစရိယလုံလန်းပေးတာဝန်တရားတစ်ခုပေးလိုက်ရည်ရွယ်ချက်ကတာမဒုက္ခတအန္တရိယဒီစကားပိုက်လေးဟာအလွန်ကြီးဆိုတဲ့စကားပဲအဲ့ဒါကိုအေဟိဘိက္ခုပတ္တမရာလို့ခေါ်တယ်ယဟန်ဖြစ်ပုံဖြစ်ပြီးအမျိုးသားတွေနဲ့ပတ်သက်ပြီး၅မျိုးရှိအဲ့ဒီ၅မျိုးတွေကအေဟိဘိက္ခုလို့ခေါ်လိုက်တဲ့ယဟန်ဖြစ်ဒါရှင်းခွင့်တင်ရဒီနေရာဖြစ်အခုနောက်ပိုင်းကျတော့အခုခေတ်ဒီကနေ့ယဟန်ဖြစ်တဲ့ရှင်သန္တော်သားကဘယ်ပုံနဲ့ယဟန်ဖြစ်တာလို့ဆိုရက်ဆောင်ပြန်မရှိတော့ဒီအတွက်ကြောင့်အေဟိဘိက္ခုဆိုတာနဲ့ဖြစ်တယ်ဆက်ပြစ်နိုင်တော့ရက်ဆောင်ပြန်နောက်ဆုံးခွင့်ပြုခဲ့တဲ့ဘုရားပြည့်ညတ်ထားတဲ့ဝိနည်းစုကအတိုင်းတိမ်ထဲမှာသံဃာတော်ရှင်ညအနည်းဆုံး၅ပါးပါတာအဲ့ဒီ၅ပါးကနေပြီးတော့မှယက္ကမောပါစာရွတ်ဖတ်တယ်ဆိုတော့အစိုးတင်တာခုခေတ်စကားနဲ့ပြောမယ်ဆိုရင်အစိုးတင်တယ်နော်အစိုးတင်တာကိုထောက်ခံဒါပဲသူ့ကိုယဟန်ဖြစ်ပြီးမှပြောပါတယ်သူ့ဟာယဟန်ဖြစ်နိုင်တဲ့အနေထားတွေအကုန်လုံးရှိပါတယ်ရှိသည့်အတွက်ကြောင့်သူ့ကိုယဟန်ဖြစ်ပြီးမှပြောတာကိုအားလုံးသဘောတူရင်စိတ်စိတ်နေပါသဘောမတူရင်ပြောကြပါလို့သုံးတာမေးတော့ငါမေးလိုက်တယ်ဘယ်သူကမှကန့်ကွက်မလို့ရှင်ရန်တက်တာဒီတိတ်ကိုရန်ခံတယ်ဆိုတာအဲ့ဒီအဲ့ဒါပထမမျက်တိဆိုတာဘာလုပ်မယ်ဆိုတာအတိပေးပြီးတော့ဆိုတင်တယ်ဒီရှင်သန္တော်သားကိုရဟန်းဖြစ်ရန်ခံပေးမယ်တန်ခါးတွေအလုံးသဘောတူရင်တိတ်တိတ်လေးပါသဘောမတူရင်ကန့်ကွက်ပါပြောပါဘယ်သူမှမကန့်ဘူးဆိုတဲ့အခါကျတော့ရန်ဖြစ်သွားပြီလို့ကြေညာလိုက်တာဒါကဒီထဲမှာတော့ခုနကမြတ်စွာဘုရားဟောကြားတဲ့စကားတော်လေးတောင်းပေးတာမပါဘူးဒီချက်နော်တောင်းပေးတာမပါဘူးချက်မြတ်စွာဘုရားရဲ့အိဘိကုထဲမှာတောင်းပေးတာပါစရဓမ္မစရိယဆိုရတော့ချင်းချင်းဆိုတော့ဒါတောင်းပေးသို့တော်လည်းအဲ့ဒီအိဘိကုရဒီဟာရဟန်းဖြစ်ဘယ်နည်းနဲ့ပဲတဏ္ဍာရီကရဟန်းဖြစ်ခွင့်ပြုလိုက်ခွင့်ပြုလိုက်အတိမတ်ပြုလိုက်ဆိုလောက်ရမဲ့တောင်းဝန်တရားကဒီညတော့အချင်းချင်းတာအဓိကနောက်ပိုင်းကျတော့တောင်းဝန်တစ်ခုပိုးလာတယ်လို့ပြောရမှာတောင်းဝန်ပေးတဲ့ဇာတ်တိုက်ရိုက်မပါတာညတော့ချင်းချင်းယုံနေမဟုတ်ဘူးဘာတောင်းဝန်ပိုးလာတယ်ဆိုဘုရားမရှိတော့တဲ့နောက်ပါမြတ်စွာဘုရားကမိန့်ကြားခဲ့တယ်ငါမရှိရင်ငါရဲ့ကိုယ်စားပုဂ္ဂိုလ်အနေနဲ့ထားခဲ့ဘူးဒီမှာခုခေတ်ဆိုရင်ခေါင်းဆောင်တယောက်မရှိနောက်ခေါင်းဆောင်တယောက်တင်ရတယ်လေအဲ့တော့ဖခင်ကတော့အဲ့လိုခေါင်းဆောင်တင်ခဲ့တာမရှိဘူးတန်ခါးတွေထဲမှာလည်းဆရာတော်ကြီးကိုတင်နေတာမရှိဘူး ဘယ်ဘုန်းကြီးကိုဒီသာသနာမှာခေါင်းဆောင်တင်နေဆိုမရှိဘူးမြတ်စွာဘုရားကဗာမိတ်ငယ်တော်ဆိုယောအနတမယဓမ္မောသတိတိတော်ဓမ္မောသဝိနယောသတိတိတော်ပြည့်ညတ်တော်သောမမစေနတတ်တာအပြည့်ညတ်တဲ့ဝိနည်းကဟောရတဲ့ဓမ္မတင်လို့ဆင်ရွယ်လို့ဆိုဓမ္မကိုဆရာကိုစားနေတယ်ထားဒါကြောင့်တာဝန်တစ်ခုပိုးလာတဲ့စပါးလဲဆိုခရားဟောတဲ့ဓမ္မဝိနည်းအရင်သင်ကြားဖို့တာဝန်ခုပါဟုတ်သင်ယူပြီးတော့လက်ဆင့်ကံဖြန့်ဝေဖို့တာဝန်တစ်ခုပါအဲ့ဒါသာသနာနောက်ပိုင်းမှာဒီတာဝန်တစ်ခုဝင်လာဒါလိုပဲပရိယတ္တိတာဝန်လို့ခေါ်တယ်ပရိယတ္တိတာဝန်နဲ့ပฏิပတိတာဝန်ရှင်ကုဏ္ဏညာလိုလုံးကပေးလိုက်တာတော့မြတ်စွာဘုရားဆရာဓမ္မစရိယမြတ်သောအချင်းကိုကျင့်ဖို့ဆိုတာတောင်းပန်တစ်ခုတည်းပေးတဲ့ဘုရားသာသနာနောက်ပိုင်းရောက်လာတဲ့အခါကျတော့သာသနာအရှိတည်တမ်းဖို့မြတ်သောအချင်းကျင့်ရမဟုတ်ဘူးနောက်ထပ်တောင်းပန်ခုထပ်ပေးတာဟာလို့ဆိုပတိယပရိယတိစာပေသင်ပို့ချတယ်ဆိုတဲ့အကြောင်းကြီးလေးတောင်းပန်ဖြစ်ဒါကြောင့်ဘုသင်ခြင်းနဲ့ကျင့်ကြံခြင်းတစ်ခုဖြစ်တာဒီလိုမျိုးပါเนาะအဲ့တော့ဒီကနေ့ယဟန်ဖြစ်သူရောက်တယ်ဆိုယဟန်ဖြစ်လာပြီဆိုဘာလို့อ่ะปฏิปัตติဆိုရင်ကျင့်ကြံမှုအပြင်ปริยัติဆိုရင်ယသောမြတ်ဟောကြားတဲ့တရားဓမ္မတွေသင်ယူอ่ะသင်ယူပြီးသစ္စာဟောပြောတယ်ပို့ချတာတော့ဓမ္မသာသနာတော်မှာရှိခိုင်းပြီဒီလိုဆိုလိုတာပေါ့ဒါကြောင့်ဒီတာဝန်နှစ်ရပ်ကိုပေးအပ်တာအဲ့တော့ယဟန်ဒိတ်ကလည်းကိုယ်ဘာတွေလုပ်အောင်လဲဆိုဒီနေ့တာဝန်တစ်ခုယူလာ။ယန်းဖြစ်သူရောက်တဲ့ဆိုဒီတာဝန်ငါယူရမယ်ဆိုတာသိရ။ထုံတန်းစံမို့ဒီနေ့ယန်းကလည်းယန်းသမီးဒီကျေလုံးနေမယ်ဆိုလို့မရဘူးဒီတာဝန်မှရှိတာ။ဒီလိုတာဝန်တစ်ခုယူရယန်းဖြစ်။ဒါကယဟန်နဲ့ပတ်သက်တယ်။ပတ္တိသာရှင်သာမဏေ။ရှင်သာမဏေဒီခုခေတ်မှာရှင်ပြုတယ်ဆိုတဲ့အခါရှင်တို့ကမင်းကြီးမင်းသားတွေဝတ်ဆင်တဲ့ဝတ်တွေပို့တယ်။နော်ရှင်ရှင်ပြုတဲ့အဲ့လိုဝတ်ဆင်ပြီးတဲ့အခါမှာရှင်သာမဏေပြုကြတာမြတ်မနိုင်ငံရဲ့ဘုရင်တွေကချင်းရောက်တဲ့အနေနဲ့ပြုလုပ်လာတဲ့ထုံးစံတစ်ခု။သာသနာပေါင်းဝင်မဲ့ပုဂ္ဂိုလ်မင်းဝတ်တန်စားတွေရှင်မြန်းပြီးတော့နော်ချင်းရောက်ပြီးတဲ့သဘော။တကယ်ကတော့အခုနောက်ပိုင်းမှာလူတွေကဘယ်လိုချင်းလာလဲဆိုအဲ့လိုလေမဝဲရရင်ကိုယ်မဖြစ်ဘူးလို့အလှမမြောက်ဘူးလို့ထင်မှာအဲ့ဒါတော့မဟုတ်ဘူးအလှမြောက်တာနဲ့မမြောက်တာနဲ့မဆိုင်ဘူးဒါကိုယ့်ရဲ့စိတ်ချမ်းသာမှုအတွက်လုပ်ထားတာလေနော်ယဟန်ကိုယ်ရဲ့ဆိုတာဘုန်းကြီးတို့ကိုယ်ဝတ်တော့ဆိုပြီးရှင်စကိုင်းတော်ယူလာပြီးတော့အချိန်ကြတာနဲ့လာလာလာခေါင်းရောက်အောင်ဆိုပြီးတော့ရုပ်ပြီးပြောလိုက်ပါဘာမှမပေါ့နော်ဒီတိုင်းနဲ့အစုံလေးလဲပြီးတော့ကရုံတုံးပြီးဒီကောင်ကလည်းအာမမင်းဝင်းမင်းသားဆိုတော့အဝေးကြီးတော်လဲမှာသွားရဟန်းကိုသင်္ကန်းကိုလဲပြီးတော့တရဏအဲ့တော့ကိုရင်ချင်းဖို့ဆိုတာတရဏဂုံပြီးအောင်ဆုထားရတရဏဂုံမဆိုခင်ဘာလို့อ่ะခေါင်းတုံးရနော်ခေါင်းတုံးရခေါင်းရိတ်ချင်းဒါကိုဆန်ချားရဲ့လို့ခေါ်ပေါ့နော်ဆန်ချားရမယ်နောက်ပြီးတော့တရဏဂုံပြီးအောင်ဆုရမယ်ဒီဟာကအဓိကရှင်ဖြစ်ဖို့အဲ့တော့ဒါပြလို့ခုခေတ်မှာရှင်လောင်းတွေဝတ်ပြီးတော့ရှင်လောင်းလက်ကြတာတော့ဆိုမြန်မာနိုင်ငံကိုဘုရင်တွေကအုပ်စိုးတာတဲ့မြန်မာမင်းတွေသာသနာတော်ကိုချင်းရောက်တဲ့အနေနဲ့သူတို့ရဲ့တားရရနာအနေထားအဖြစ်မင်းကြီးမင်းသားအသင်တန်းကိုကျူးစင်ပြီးတော့ချင်းရောက်အဲ့ဒါလို့ဘုရင်ကမြစ်စင်တဲ့အမြဝါဇုလားဆိုလို့ရှိရင်ရဟန်းကရှင်ပြွယ်ကြီးတွေလုပ်ပေးပြီးရှိတယ်အဲ့လိုလုံးတဲ့အခါမှာရွေးချယ်ဖို့အနေနဲ့နေုံလမှာစာစာစာတော်စာတော်ပြန်ပွဲဆိုပြီးတော့ကျင်းပါတယ်။ဒါအမှန်တမ်းမှဒီဆက်တိကျတဲ့မြန်မာဘုရင်တွေလုပ်တာနေုံလမှာစာတော်ပြန်ပွဲရှိအဲ့ဒီစာတော်ပြန်ပွဲမှာစာပြန်ရပြန်လို့တော်တဲ့ပုဂ္ဂိုလ်တွေကိုယဟန်လောင်းရှင်လောင်းရွေးတာခင်ဗျာ။ရွေးပြီးတော့မိဖုရားတွေကတော့အမတ်ကြီးတွေကတော့အသေးသေးပေါ့ယဟန်တက်ကရှင်းတယ်ကခံပြီးတော့ဝါဇုလာကြတော့ပင်စင်းတော်ခံလို့ဆိုပွဲရှိမြန်မာတွေရဲ့ဆက်မြာကြီးပွဲတဲ့နေုံလာကစားတော်ပြန်ဝါဇုလာကြတော့ပင်စင်းတော်ခံအ
အဲ့ဒီပင်စိမ့်ခံမွေးရဟန်းခံမွေးကျင်းပတဲ့ခါမှာခန်းကန်းကန်းနဲ့ခြေပြူတွေရွှေလေးတွေမိုးပြီးတော့ကျလက်ပြီးတော့မင်းဝမင်းစားနဲ့ဒီလိုလုပ်ခဲ့ဒါကိုရှင်လောင်းလှဲ့ကိုခေါ်တယ်တကယ်ကတော့ရှင်လောင်းလှဲ့တယ်ဖြစ်စီမလှဲ့တယ်ဖြစ်စီရှင်ရဟန်းဖြစ်ဖို့နဲ့တော့မဆိုင်ဘူးသို့တော့စိတ်ချင်းလူကိုအတွက်ဒါတွေကလုပ်ကြတယ်မလုပ်ကောင်းဘူးလားဆိုလုပ်ကောင်းတယ်လုပ်တာကိုယ့်အတွက်တရားပတ္တနာတွေပို့ပြီးတော့ဖြစ်တယ်ပေါ့နော်ဒါမလုပ်ရလို့ဟိုရဟန်းမဖြစ်ဘူးဆိုတာတော့မရှိဘူးလို့နော်တချို့ကြတော့ဒီလိုမလုပ်ရရင်ရဟန်းမဖြစ်ဘူးလို့ထင်နေတူပါရှိသေးတယ်ပေါ့အဲ့ဒါတို့မဖြစ်စေဒါကချင်းမြောက်ချင်းမြောက်တာဆိုတာဘယ်လိုပဲချင်းမြောက်ချင်းအဲ့ဒီအစဉ်လာကနေပြီးတော့မြန်မာပြည်မှာရှင်လောင်းနဲ့ရှင်လောင်းပဲဟာလို့ဒါတွေလုပ်လာကြဘင်းတစ်ထက်ကစနစ်အေးဘင်းကချင်းမြောက်တဲ့ပုံစံလုပ်လာအဲ့ဒါလို့လုပ်ပြီးတော့ဆန်ချခြင်းတရဏဂုံဆောက်တည်ခြင်းဒီဟာကတော့တကယ်အဓိကကြတော့ဘုရားရဲ့သားတော်လေးရှင်ရာဟုလားအမွေတောင်းဖို့ဆိုပြီးတော့ကြောင်းလိုက်တော့ကြောင်းလိုက်တဲ့မြတ်စွာဘုရားကစဉ်းစားလိုက်ကြောင်းဟုတ်လားတောင်းတဲ့အမွေကငါပိုင်တဲ့ရွှေတွေကိုတောင်းတာပဲအဲ့ဒီအမွေတွေကသဝိကာတပင်မမှုတွေကိုဖြစ်ပွားစေတယ်စိတ်ပင်မမှုတွေကိုဖြစ်စေတရားဥစ္စာဆိုစိတ်ပင်မမှုဖြစ်စေမယုံသေးကြပါလားလူတယောက်နဲ့ခဲရလူတယောက်တင်းကြရပေးလာလို့ရှိရင် तू အဲ့ဟာလူကို तू ထိန်းနေရမှာပျော်ကြကြကဘာကြမ်းနိုင်ပါလားဆိုလန့်နေနော်ဟုတ်သူမဆက်ပေးကြည့်ပေးကြည့်ရင် तू ចောင်းရပါလားနော်ចောင်းရဖြစ်တယ်ဒါကြီးဓမ္မမှလည်းလုပ်နေရတာပဲအဲ့တော့တရားဥစ္စာဆိုချက်ချင်းနဲ့ចောင်းရမှုအရင်ဖြစ်စေကိုယ်ပိုင်တဲ့ဟာတွေကိုစိတ်ကကြောင်းကြကြောင်းရတယ်ဆိုအကောင်းပါဘူးစိတ်ပူလောင်မှုတစ်ခုအဲ့ဒီပူလောင်မှုတစ်ခုဖြစ်စေအဲ့ဒီဖြစ်စေမှုကညာလူကိုဖြစ်စေညာလူကိုဖြစ်စေအဲ့တော့ဒီပစ္စည်းဝိတုဟာလည်းတန်တရားမှပါတဲ့ဟာမဟုတ်ဘူးဒီဘဝတစ်ခဏပဲတုံးဆောင်နိုင်တယ်ရေရင်းရင်းကိုသူမချစ်တဲ့ပြည့်ပြည့်တော်မူကသာသုတ်တိဆိုးတွေကြောင့်တရားဥစ္စာဆိုတစ်ခုမျိုးပြည့်စုံပါတယ်သို့မဟုတ်ကိုယ်ကတော့ပစ္စည်းကိုထားခဲ့ရတယ်။သို့မဟုတ်ပစ္စည်းကတော့လည်းကိုယ်ထားပြီးဒီကနေ့ပါသွားဒီလိုဒါကတပါပါ။အဲ့တော့ပစ္စည်းဆိုတာကြောင်းကြမှုဖြစ်စေ။ဒါကြောင့်မို့ကြောင်းကြမှုကင်းတဲ့တကယ်သာဝရငြိမ်းချမ်းတဲ့ဓမ္မအမွေကိုလောကုတ္တရာတရားအမွေကိုငါပေးမယ်ဆိုပြီးတော့ရှင်သာရိပုတ္တရာမထေရရသော်ဗျာမိတ်ချလိုက်သာရိပုတ္တရာကြောင်းလာကိုရှင်ပြုပြလိုက်ပါဟုတ်ရှင်သာရိပုတ္တရာကြောင်းလာလေးအဝတ်တွေမင်းကြီးချုပ်ပြီးခေါင်းလေးမင်းကြီးရိုက်ပြီးသင်အဝတ်ပေးတာဒါအမွေပေးတယ်အဲ့တော့ဖယားလုပ်တဲ့လုံလေးကားတာခေါင်းကြီးတွေလည်းခုလိုက်မြတ်စွာဘုရားကအမွေပေးကလေးတွေကတော့စဉ်းစားလိုက်တယ်တို့အမွေပေးတယ်ဘာမှလုပ်ရမှာမဟုတ်ဘူးခုနကတော့ပစ္စည်းဥစ္စာအမွေပေးလိုက်လို့ဆိုလို့ဒီပစ္စည်းရဲ့စိတ်ကြောင်းကြမှုတွေဖြစ်တယ်အခုကဘဝတန်လျာမှာအမြဲတမ်းတန်ဖိုးရှိတာနောက်ဆုံးကနိဗ္ဗာန်ရှိတန်ဖိုးချီးမားတဲ့သာဝရကိုယ်နဲ့တည်မြဲတဲ့ဓမ္မအမှုပေးအပ်ပေးလိုက်တယ်ကိုယ်ရင်ဝိပ္ပိကရဏဂုံတိလားဆောက်တည်ခိုင်းလိုက်တာနဲ့တကယ်တည်းသူ့မှာတိလားရှိတဲ့ပုဂ္ဂိုလ်ဖြစ်တယ်ဘလို့အဆင့်မြင့်သွားတော့ဆိုငကိုယ်တော့ကသူတို့ကအမေအဖေကိုရှိခိုးရတယ်ကရဏဂုံတိလားဆောက်တည်ပြီးသူတို့ကိုအမေအဖေအပြန်ရှိခိုးရအမေအေးကိုရှိခိုးရတာမဟုတ်အမေအေးကပြန်ရှိခိုး။ဒါရင်းနဲ့သူကအဆင့်မြင့်သွားလို့ဆိုတဲ့ပြော။ကိုချင်းတင်လာဆိုတဲ့ဒီအမွေရလိုက်တာနဲ့တကယ်နဲ့သူဟာဒီဓမ္မဆိုတဲ့အမွေသူ့တဏ္ဍာမှာရသွားတာနဲ့တကယ်နဲ့ဒီရလိုက်တဲ့အမွေလေးကတစ်ခဏပဲဖြစ်စေဒီအမွေကစိတ်တော်တန်ရောက်တာမရှိဘူး။ကြောင်းရတာမရှိဘူး။စိတ်နှလုံးအေးချမ်းမှုဖြစ်စေလို့များမကဘဝတန်လျာမှာဆိုရင်ဒီအမွေရဲ့အကောင်းဆုံးချက်ဖြစ်နေရတော့မှာအကောင်းဆုံးချက်နိုင်ပြီးဆက်ဆက်ပြီးတော့ခံစားရတယ်။အင်္ဂါမချီမာတဲ့အမွေတစ်ခုခွေးလိုက်တာဓမ္မ။အဲ့တော့လောကလူတိုင်းတွေကတော့အာမိသဆိုပစ္စည်းဥစ္စာအမွေကိုဝိညာဉ်ဆိုင်ရဓမ္မအမွေဆိုတာမရကြဘူး။ဒါပြုလို့ဝိညာဉ်ကျင်လို့ဆိုလို့ရှိရင်လူတွေကဒီခံစားလို့ရတယ်လို့ထင်တာရုပ်နဲ့ရုပ်ဝတ္ထုပစ္စည်းတွေလောက်သိတာဓမ္မအမွေရဲ့တန်ဖိုးကိုမသိဘူးမသိဘူးဆိုကြတယ်ပစ္စည်းအမွေကိုပဲလိုချင်ကြတယ် နှစ်ခုရှင်ပြီးတော့ပြေးတယ်เนาะဒီဘက်ကရွှေကိုငွေကိုစိတ်ရွှေရတနာဟိုတစ်ဘက်ကသီလဆိုတဲ့ရှင်ယူတဲ့လူကဘယ်ဘက်ကယူလို့ဆိုစိတ်ရွှေရတနာယူတဲ့ကံကစိတ်ရွှေရတနာယူတဲ့ကံကသို့တော့ကိုယူတဲ့စိတ်ရွှေရတနာဒီဒီဘဝမှာလည်းပဲကြောင်းကြပြီးဖြစ်စေတယ်အနေရရရားတယ်နောင်ဘဝအတွက်လုံးဝကျိုးမရနောင်ဘဝဘဝတဏှာဒီဘဝမှာလည်းအကျိုးပြုနောင်ဘဝမှာလည်းအကျိုးပြုလို့ဆိုတိလာဆိုတဲ့ဉာဏ်နာကကျိုးပြုတယ်တိလာသမာဓိပညာဆိုတဲ့တန်ဖိုးမဖြတ်နိုင်တဲ့ယရဏတွေဒီယရဏတွေရဲ့အကျိုးကျေးဇူးတွေဘုရားယဟန္တာသူတော်ကောင်းတွေကမှသိတာသာမန်ပုဂ္ဂိုလ်မသိမသိတော့ပြင်ကြတာတန်ဖိုးမသိမတုံးဘူးပေါ့အဲ့တော့တန်ဖိုးကအဲ့ဒါမှပေါ့ချားတယ်ဒီကနေ့ပပိစ္ဆအမင်္ဂလာဆင်းရဲခြင်းပါပေးတဲ့ဟာအနှစ်တန်တာအပြင်ဗာပြောမယ်ဆိုဒီကလေးတွေရဲ့တန်တန်တရဏဘုံကိုတီးစေတယ်သီလကိုအားဖြစ်ပေးဟုတ်ဒီနှစ်ခုတရဏဘုံနဲ့သီလတရဏဘုံသီလပြီးတန်တန်သီလမျိုးမဟုတ်ဘူးနိမသာဝရမြဲတဲ့သီလမျိုးသာသနာတော်နဲ့ဆက်ပြီးမှရတဲ့သီလမျိုးရ။တဏ္ဍာငါးပါးဆက်ပါဆက်ပါဒါမျိုးဟုတ်ဘူး။ရှင်သာမဏေတွေကျင့်ရမယ်သီလတွေအကုန်လုံးကြည့်ပြီးမှရတာ။ပရဏဂုံနဲ့သီလရစေတယ်။အဲဒီလိုရဖို့အခွင့်အလမ်းကောင်းကြီးတစ်ခုကိုဖန်တီးပေး။ပရိက္ခရာ၈ပါးကိုလူနဲ့ဆရာတော်တဏ္ဍာတော်တွေကိုပြင့်ဖိတ်ပြီးတဲ့အခါကျတော့တာမဏေတွေဖြစ်အောင်ဆောင်ရွက်ဖွဲ့ဆောင်ရွက်ဖို့တရားထားပေးတယ်။အဲ့တော့ရဟန္တာရဟန္တာတွေဒီအခွင့်အလမ်းတစ်ခုရှင်းတကရှင်းမှာအလှတကလွတ်ပါလေဒီအခွင့်အလမ်းတစ်ခုပေးတာဆိုတာသနာတော်နဲ့ပတ်သက်လာတဲ့အခါမှာပေးနိုင်တာဖြစ်တယ်နော်အဲ့တော့သာသနာတော်ဝင်လာတယ်ဆိုတဲ့အတိတ်တွေဟာကိုကျင်းတည်တာဖြစ်ခြင်းမို့ဆိုအဓိကဒါကြောင့်သာသနာရဲ့လုံအစပါလဲလို့ဆိုတည်လာတာရသော်ဗျာကဘာဟိယဆိုတဲ့ရဟန္တာမိတ်တဲ့တတမတိဟတေပါဠိယအာဓိပေဝဝိတောတေတိကုတေတ္တံ။တဏှာဝကလွတ်ချင်တယ်ဆိုလို့ရှိရင်ကုသိုလ်တရားတွေကအစာလုံးကိုအရင်လုပ်တယ်။ကုသိုလ်တရားတွေရဲ့အစဆိုတာဘာလဲလို့ပြီးကောသာတိကုသလံဓမ္မံကုသိုလ်တရားတွေရဲ့အစဆိုတာဟာတဲ့။တိလင်္စသူဝိတုဒ္ဓံအလောင်းစင်ကြဲတဲ့ကိုခြင်းတိလာ။ဒိဋ္ဌိသာဥစုမှန်ကန်တဲ့အမြင်ဒီနှစ်ခုကကုသိုလ်တရားတွေအစပဲဆိုဒီအစချက်ခိုင်းတယ်အခုလည်းဒီရှင်သာမေလေးရှင်လောင်းလေးဟုတ်လားတရဏဂုံသီလဆောင်နေပေးတာကုသိုလ်တရားတွေအစဒီကုသိုလ်တရားရအောင်ဖန်တီးပြီးပေးရမှာဆိုတော့တကယ်စဉ်းစားကြည့်ရရင်ဒီအခြေအနေကောင်းတစ်ခုကိုဖန်တီးပေးတယ်ဉာဏ်ကဉာဏ်မှရှင်းကရှင်းမှအဲ့တမှခြေစုပ်တင်ရတာသူတို့တကယ်ခြေစုပ်တင်ရတဲ့အနေထားလို့ရှိဒီလိုဘဝမျိုးတို့ရရှိအောင်ပို့ဆောင်ပေးခြင်းအားဖြင့်တို့အပေါ်မှာမပြတ်နိုင်တဲ့ခြေစူးတရားတွေရှိတယ်တဲ့ခံယူကြဖြစ်ဒါကရှင်ပြုတာနဲ့ရဟန္တာကဲဒါရင်းကောင်းကြီးတပည့်တွေတို့အမှုတကာအမှုမှာရဟန္တာရဟန္တာတွေကြတယ်လို့လို့ဆိုလို့ရှိတယ်ခုလုပ်တဲ့လုပ်ငန်းတစ်ခုဘလောက်အတိုင်းအတာရှိမုံရတယ်လဲဆိုရင်အပေါ်မှာမူတည်တာမုံရမှုဆိုတာခုလုပ်တဲ့အလုပ်ကိုယ်လုပ်တဲ့အလုပ်သာသနာတော်ကိုချီးမြှောက်တဲ့အလုပ်ဓမ္မနဲ့ဒီဓမ္မကိုတည်စေတဲ့အလုပ်ဆိုသာသနာတော်ကိုချီးမြှောက်တဲ့အလုပ်ဖြစ်သွားကြတယ်သာသနာလောကဆိုတဲ့ကုသိုလ်ရပါဘောမြေပေါ်သားမြေပေါ်သီးသာသနာမှာဝင်ရောက်ပြီးချင့်ကြံမျိုးကိုအားထုတ်နိုင်ဖို့ခွင့်လန်းကြီးတစ်ခုဖန်တီးပေးပြီးဆက်သာသနာတော်ကိုချီးမြှောက်သာသနာတော်ကိုထောက်ပံ့ဒီသီလအချက်နေသမာဓိအချက်နေပညာအချက်နေကျင့်နိုင်ကြပါစေလို့ဆိုအခွင့်အလမ်းကြီးတစ်ခုဖွင့်ပေးလိုအပ်တဲ့ပစ္စည်းလေးပါကိုပူရန်ထောက်ပံ့ပေးထိုပစ္စည်းလေးပါဖြင့်ထိုအရှင်မြတ်တွေကျင့်ကြံကြိုးစားအားထုတ်မဲ့ဓမ္မစရိယာဆိုတဲ့မြတ်သောအချက်ကိုချင့်တရားကိုပူဇော်တယ်သူတင်ယူချက်မှတ်ကြမဲ့ဘုရားတရားတွေပူဇော်တယ်မြတ်စွာဘုရားရဲ့စကားတော်ကိုပူဇော်တယ်ရသော်ဗျာပပိစာပဏိတပညတသပ္ပုရိတပညတယဟန်ဘုရားအရှင်ဘုရားဆိုတာပညာရှိတွေကောင်းတဲ့အလုပ်တစ်ခုကိုတတ်တယ်အဲ့ဒီဘဝကိုရောက်အောင် တိုက်တွန်းလို့ဆိုပေးတယ်ဆိုတာကိုယ်ကိုယ်တိုင်မတက်ရောက်တော့လည်းပဲနော်တိုက်တွန်းလို့ဆိုပေးတဲ့ကုသိုလ်လည်းလေကုသိုလ်မဟုတ်ဘူးလို့သူတို့ဆိုတာပေါ့ဒါနပဏိတပညတသပ္ပုရိတပညတသူရန်ထောက်ပံ့ပေးတာတမ္မာအလှူဒန်းမျိုးမဟုတ်ဘူးသာသနာတော်ကိုထောက်ပံ့တဲ့အလှူမျိုးဖြစ်တယ်ဒါကြောင့်သာသနာကိုထောက်ပံ့တဲ့အလှူဆိုတာသာသနာတော်နဲ့ဆုံစည်းတဲ့အခါမျိုးမှာလာရအဲ့ဒီဆုံစည်းတဲ့အခါမျိုးမှာရွယ်ချက်ကြီးကြီးမားမားနဲ့ထိုးတယ်လေသာသနာပြုတယ်လို့စိတ်ထဲမှာထားမယ်ဆိုလို့ရှိရင်အင်မတန်မှပုံမြတ်တဲ့လုပ်ငန်းကြီးတစ်ခုထိုးတယ်လေလုပ်ရနေပြီစိတ်ထဲမှာရှမ်းလည်းကရမ်းပါပြုတယ်ဆိုလို့မှာဝမ်းမြောက်နေပြီလို့ပြောရတာတကယ်လည်းဝမ်းမြောက်စေ။တမာအမြင့်ပြောမယ်ဆိုရင်တော့အာရံခံနေရှင်ပြုတယ်။ဒါတော့ပဲဒီလိုတွေးမိပါဘူး။သို့တော့တို့လို့တဲ့အလုံးကလောက်ထီအောင်မုံညာ။လောက်ထီအောင်မုံညာတော့ဆိုတာရှိပြီ။ဒီပြောရမယ်ဆိုလို့ရှိရင်ကျောင်းတစ်ဆောင်ဆောက်ပြီးတော့ထူတန်းတာဒါကျောင်းအလူတစ်ခု။အခုဟာကကုသိုလ်ကတစ်မျိုးစီပေါ့။အခုဟာကအမျိုးကောင်းသားရဲ့တန်းနာမှာကိုချင်းတင်လာတီအောင်လုပ်ခဲ့တယ်မဟုတ်ပစ္စည်းဝတ္ထုအနေနဲ့မဟုတ်ပဲနဲ့အမျိုးကောင်းသားတွေရဲ့တဏ္ဍာမှာကိုချင်းတင်လာတီအောင်လုပ်ပြီးတရားဓမ္မကိုတိဆောက်ပေးတယ်ဆိုပါစို့မိဘကိုခြေဆုဆိုင်တောင်မှရှိသမျှငွေကြေးဒဏ္ဍာရီပုံပေးတောင်မှခြေဆုမကြေဘူးလို့ပြောတယ်ဘယ်လိုလုပ်ခြေဆုဆိုင်ရတော့လို့ဆိုခြေအောင်တယ်တရားတရားမရှိသေးတဲ့မိဘတရားတရားရှိအောင်တရားမရှိသေးတဲ့မိဘရှိအောင်စွန့်ကြဲမှုမရှိသေးတဲ့မိဘရှိအောင်ပညာမရှိသေးတဲ့မိဘပညာရလာအောင်ဒီလိုကိုယ်ကခဏလေးပြေးလို့ရှိရင်ကျေးဇူးကြည်တယ်လို့မြတ်စွာဘုရားဟောအခုလည်းပဲကြည်တယ်ခုလည်းကြည်ဒီအမျိုးကောင်းသားတွေရဲ့တဏ္ဍာမှာကိုရှင်တိလာတွေရလာအောင်လုပ်ပေးတာဒါကကျေးဇူးကြည်တဲ့လုပ်ရမျိုးကျေးဇူးကြီးမားတဲ့လုပ်ရတယ်လို့ပြောရအောင်ကျေးဇူးကြီးမားတဲ့လုပ်ရအဲ့တော့သာသနာအတွက်အမြဲတမ်းအရေးကြီးတဲ့အလုပ်တစ်ခုလုပ်တယ်လို့လုပ်ရတယ်လို့စိတ်ထဲမှာအမြဲတမ်းဝမ်းမြောက်ပြီးကုသိုလ်တရားဖြစ်ပေါ်အောင်ပိဋိသောကတာဖြစ်ပေါ်ပြီးကြိုးစားပြီးအာရုံနဲ့နိုင်ရပါစေကုန်သတည်း